နေပြည်တော်ဒက္ခိဏတီရီမြို့နယ်အတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲမပီးစီရင်ခဲ့တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတာဝန်ရှိသူတဦးကို NLD ပါတီကတိုင်ကြားခဲ့တာကိုရဲစခန်းကလက်ခံလိုက်ပါတယ်။ရဲစခန်းဘက်ကတိုင်ကြားချက်စုံစမ်းမေးမြန်းပြီးတော့ပြစ်မှုထင်ရှားရင်ကျူးလွန်သူကိုပြစ်ဒဏ်ကျခံရနိုင်တယ်လို့ပြစ်မှုမထင်ရှားပဲမပေါ်ပေါက်ခဲ့ရင်တော့တိုင်ကြားသူအနေနဲ့ပြစ်ဒဏ်ကျခံရနိုင်တဲ့အခြေအနေရှိနေပါတယ်။အကြောင်းစုံကိုမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
နေပြည်တော်ဒက္ခိဏသီရိမြို့နယ်မှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတာဝန်ရှိသူတဦးကအတိုင်းခံပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့သူမရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုမဲမပေးဖို့လှုံ့ဆော်တဲ့ဆက်ရွက်စတဲ့နေဝင်ငှားခဲ့တာကြောင့်ဒက္ခိဏသီရိမြို့နယ်ရဲစခန်းကိုတိုင်ကြားခဲ့တာဖြစ်ပါတယ်။ဒက္ခိဏသီရိမြို့နယ်ရဲစခန်းက NLD ပါတီကိုယ်စားလှယ်ရဲ့တိုင်ကြားချက်ကိုလက်ခံလိုက်တယ်လို့ဒက္ခိဏသီရိမြို့နယ်ကိုယ်စားလှယ်လောင်းဦးတန်းစင်ထွန်းကပြောပါတယ
်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မြို့နယ်အလုံးမှုဆောင်ပဲအတွင်မူဥစော်ဝိတ်ဒီကျွန်တော်တို့ဒေါက်တာဆုကြည်နဲ့သူ့ရဲ့ပါတီကိုမဲမပေးဖို့ပေါ့နော်အားပေးလှုပ်ဆော်တဲ့စာတွေဝေလို့ပါအဲ့ဒါနဲ့ဒီရွက်ောက်ပွဲဆိုင်ရာဟိုဥပဒေအရပေါ့ကျွန်တော်ကပုံမှန်တော့မတက်ပေးဘူးအဲ့ဒီခါနဲ့ရွက်ောက်ပွဲဆိုင်ရာရွက်ောက်ပွဲဆိုင်ရာအပြစ်မှုတွေကိုချိုးဖောက်တဲ့အတွက်အရေးယူပေးပါဆိုပြီးတော့ကျွန်တော်တိုင်ကြားလိုက်တာဒက်စကန်ကအမှုအမှတ်69မြန်ဆောင်2015နဲ့လက်ခံတယ်ဟိုပုံမှားကြတော့ရွတ်ောက်ပွဲဥပဒေပုံမှား58ကငယ်အဲ့ပုံမှားတက်ပြီးသား
ဒက္ခိဏသီရိမြို့နယ်ကြာပင်ကြီးရွာအုပ်စုထန်းတပင်ကြီးရွာမှာပြုတ်လုခဲ့တဲ့ပြည်တော်စုစံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီတာဝန်ရှိသူတဦးကကိုယ်တိုင်ဝင်ငှခဲ့တာကိုလည်းတက်တည်အခိုင်အမာရှိတယ်လို့ NLD ကိုယ်စားလှယ်လောင်းဦးတန့်စင်ထွန်းကပြောပါတယ
်ဒက္ခိဏသီရိမြို့နယ်ကြာပင်ကြီးရွာအုပ်စုထန်းတပင်ကြီးရွာပါသူကိုယ်တိုင်ဝေတာပါသူကိုယ်တိုင်ဝေတယ်ဝေတဲ့အခါမှာကျွန်တော်တို့ဒီကျွန်တော်တို့ရဲ့အဖွဲ့ဝင်တွေကတရင်လှမ်းပြရပါတရင်လှမ်းပြီးတော့ကျွန်တော်တို့နောက်နှစ်ရက်လောက်မှာအဲ့မှာသွားရောက်စုံစမ်းတဲ့အခါမှာသူကိုယ်တိုင်ဝေတယ်ဝေတဲ့ဟာကိုဒီဈေးဆိုင်တစ်ဆိုင်ပေါ့နော်အမေကြီးကဈေးဆိုင်ဒီဈေးဆိုင်တစ်ဆိုင်ရဲ့ဆိုင်ရှင်အတော်ကြီးကကျွန်တော်တို့တက်တည်ထွက်ဆိုပေးတယ်သူ့ဆိုင်မှာဒီလူလဲစုံတဲ့အတွက်ဒါတွေကိုဟိုရှင်းပြပေးပါပေါ့နော်ပြောပြီးတော့ဝေသွားတယ်တဲ့အဲ့အမေကြီးကတက်တည်ထွက်ဆိုပေးထားတယ်ဟောသူဝေရဲ့ဆိုင်ရဲ့ထဲမှာကြတော့ဒီမျိုးဆောင်ဥပဒေ၄ခုကိုလည်းကျွန်တော်တို့ပါတီကကံပေါ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ပါတီအနိုင်ရတော့လို့ကျင်ဒီဥပဒေတွေကိုကျွန်တော်တို့ကပြန်ပြီးတော့ပယ်ချက်မယ်ဆိုတဲ့အကြောင်းကြီးရေးတယ်။နောက်တစ်ခါဒီလူမျိုးရေးဘာသာရေးကိုဟိုအကြောင်းပြပြီးတော့ကျွန်တော်တို့ဒီဒေါက်ဆန်းစုကြည်နဲ့ဒေါက်ဆန်းစုကြည်နဲ့သူ့ရဲ့ပါတီကိုဒီမဲမပေးဖို့အတွက်ပေါ့နော်အားပေးလှုံ့ဆော်တဲ့အရေးသားတွေပါတယ်
ဆန္ဒမဲပေးပိုင်권ရွေးကောက်တင်မြောက်ခံပိုင်권ကိုမတရားသဖြင့်နှောက်ယှက်တာမဲရဖို့လက်ပြီးလက်ယူမှုတွေကဆလိုမဲစင်းရင်မဲလဲမှတ်တွေကိုမမှန်မကန်ပြုလုပ်မှုတွေအစုံပြစ်မှုဆိုင်ရာဆွဲဆိုချက်တွေကိုရဲခံတိုက်ရိုက်တိုင်ကြားကြဖို့ရွေးကောက်ပွဲဥပဒေမှာပြဋ္ဌာန်းထားတာဖြစ်ပါတယ်ဒီလိုတိုင်ကြားရမှာလဲရဲကစုံစမ်းစစ်ဆေးပြီးပြစ်မှုထင်ရှားရင်တိုင်ကြားခံသူအနေနဲ့ထောင်ဒဏ်ကျခံရမှာဖြစ်တယ်လို့ရဲကစစ်ဆေးလို့ပြစ်မှုမထင်ရှားဘူးလို့ဆုံးဖြတ်ခဲ့ရင်တော့တိုင်ကြားသူကိုလိမ့်နေတိုင်ကြားသူအဖြစ်သတ်မှတ်အပြစ်ပေးခံရမယ့်အရေးကလည်းရှိနေပြန်တယ်လို့ပြည်တော်စုရှင်းနေချုံရုံးရဲ့အငိမ့်စာဒုတိယညွှန်ကြားရေးမှူးဥပဒေပညာရှင်ဦးထွန်းခင်ကပြောပါတယ
်ဒီထဲမှာဆိုတော့တိုင်ကြားပွင့်ပြရမှာပဲလေမလျောတာ၃တာတို့စိတ်၆တာတို့ပုံမှန်50ခုမှာရှိတယ်အဲ့ဒါမသိတော့တာတို့ဒါတို့အဲ့လိုမဲမပေးနဲ့လို့ပြောတာဟာဒါမတရားသိုံးတာပဲလေမတရားဩဇာသုံးတာပဲလေပုံမှန်50ခုမှာပါပါလေဒါကြလားမတရားဩဇာသုံးတာတော့အဲ့လိုဖြန့်ဝေတာလို့ဖြစ်သွားတာပေါ့ဟောရင်းရတော့တော့စုံစမ်းစစ်ပြီးတော့တရားစွဲတရားမှာပဲတရားစွဲတရားမှာပဲဒါမဲ့သူကဒါ arrest တော့လုပ်ခွင့်မရှိဘူးအမကံပေးနိုင်တဲ့ပုံမှန်ဖြစ်ပြမှုကျွလွန်နေပြီလို့ကကျွလွန်တာအဆောင်မြောက်အဆောင်မြောက်ဆိုတော့တစ်နှစ်ဖြစ်တယ်မဟုတ်ပါမှတိုင်ကြတဲ့အတိပဲဆိုသူကပြစ်ဒဏ်30ကျေရှိတဲ့ပုံမှန်ရှိပါလေအဲပုံမှန်တစ်ခုပါ
နေပြည်တော်ဒက္ခိဏသီရိမဲဆန္ဒနယ်မှာတော့ပြည်ထောင်စုဝန်ကြီးဦးမြင့်လှိုင်ကပြည်ထောင်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်းပြမှာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့မဲဆယ်စည်းရုံးခွင့်ရက်မတိုင်ခင်မှာမဲဆယ်စည်းရုံးခဲ့တယ်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ကဒက္ခိဏသီရိရဲစခန်းကိုတိုင်ကြားခဲ့တဲ့အခါမှာတော့ရဲစခန်းကလက်မခံခဲ့ပါဘူးဒါပေမဲ့အခုတစ်ချိန်တိုင်ကြားမှုကိုတော့တနင်္လာနေ့မှာဒက္ခိဏသီရိရဲစခန်းကလက်ခံလိုက်ပြီးအခုချိန်ထိတော့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အကြောင်းကြားမလာသေးဘူးလို့လည်း NLD ကိုယ်စားလှယ်ကပြောဆိုထားပါတယ်ရှင်